တို့ရရှိမှာချာအခုဆက်လက်ပြီးတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ပြည်ရင်းပြည်내မှာတရုတ်တို့တိုက်ဆောက်နေတဲ့စီးပွားရေးမြို့သစ်တွေဟာဒေသဖွံ့ဖြိုးရေးကိုဘယ်အတိုင်းအတာထိအထောက်အကူပြုနိုင်ပါသလဲ။မြန်မာအရေးသုံးသပ်သူသမိုင်းပညာရှင်ဦးအောင်ခင်ကတော့တဟာဒေသတွင်းမှာအာဏာရှိရဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပေါ်မှာမူတည်တယ်လို့ဆိုပါတယ်။အသေးစိတ်ကိုဆရာဦးအောင်ခင်နဲ့ကျွန်တော်ကြော်စင်သာဆက်သွယ်မေးမြန်းထားပါတယ်။ကျောင်းဝန်ကြီးခင်ဗျာမြန်မာနိုင်ငံရဲ့စီးပွားတည်ရင်ပြည်နယ်မှာတရုတ်တွေရဲ့စီးပွားရေးလုပ်ငန်းတွေလာပြီးလုပ်ဖို့ဆိုရမြို့ပြစ်တွေကြီးရပါတယ်ဒီကိစ္စကိုတော်ရောက်လေးလာစုရနာပြူရဲ့အဖက်တစ်ဖက်အမေရိကန်ကအဖက်တစ်ဖက်ကဒီကိစ္စဟာရာဇဝမှုတွေနဲ့ပတ်သက်နေတယ်နောက်ပြီးတော့တရုတ်ရာဇဝကိုင်းကြီးကဥဆောင်ပြီးတော့လုပ်နေစီးပွားရေးလုပ်ငန်းဖြစ်တယ်လို့ပြီးတော့ဝေဖန်ရေးသားတာကိုတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဆရာပထမဆုံးဘယ်လိုမှတ်ချက်ချလိုပါလဲဆရာ
အော်နေစားကတော့လူသိုးကိုင်းမဲပြီးကြီးပေါ့ဗျာလင်းနဲ့ကိုင်းဖွဲ့စည်းပေါ့လင်းနဲ့ကိုင်းဖွဲ့စည်းကိုသုံးရလို့ရင်တော့လူသိုးကိုင်းမဟုတ်ဘူးပေါ့သူများလို့ရင်တော့လူသိုးကိုင်းပေါ့ဗျာဆိုတော့ဒီ organize activity ပေါ့ဗျာ organize crime လုပ်တယ်ဆိုတာဒီနေဆက်ဒီမှာဒါလုပ်လို့ရှိတာပဲများတာပဲဟိုဗမာတရုတ်နေဆက်မှာလေဒါကြီးအများကြီးရှိတယ်မိုင်းလာတော့ဒါအထင်ရှားဆုံးပေါ့အခုလည်းတရုတ်ကခိုင်းမြန်မာနေဆက်မှာဒါကြီးဒါလုပ်တယ်ဆိုတော့ကရင်လက်နက်ကိုင်ဖွဲ့စည်းတဲ့သဘောတူညီချက်ယူပြီးတော့လုပ်တဲ့ကိစ္စပေါ့ဗျာ။ဆိုတော့ကရင်လက်နက်ကိုင်ဖွဲ့စည်းရတဲ့သူ့ရံမုံွေရှာတဲ့သဘောပေါ့။ဆိုတော့တရုတ်ကလည်းသူစီးပွားရှာတဲ့သဘောပေါ့။ဆိုတော့ဗမာစစ်တပ်ကလည်းစီးပွားရှာတော့ဒီအပြစ်အခက်ရပ်ဆဲတယ်ဆိုတော့ခင်ဗျားတို့လည်းကြားမှာပေါ့ဒီအပြစ်ရအရင်းရှင်ဆိုတာဒီ ceasefire capitalism ဆိုတာအပြစ်ရလုပ်လိုက်တဲ့အတွက်စီးပွားရေးတွေဖြစ်ထွန်းပြီးတော့အေးလက်နက်ကန်အရေးရှင်တွေပေါ်လာတယ်ဆိုတာဆိုတော့အဲ့ဒါမျိုးပေါ့ဗျာတရားဝင်နေမဝင်ဘူးဆိုတော့ခဏဘေးဆဲတာပေါ့လောလောဆယ်အလုပ်ဖြစ်ဖို့ပဲရည်ကြည့်တာဟုတ်ဆိုတော့သူတို့ကဒါရီတရုတ်ကအာရွှေကုတ်ကိုတည်တယ်ဆိုင်းစီကန်းတည်တယ်တော့ရွှေရမျိုးတော်စီမံကိန်းအစစီစီဒီသုံးခုဒီတောင်ရင်းမြင့်နဲ့ဒီမြဝတီနေမြင့်မှာဟိုဒါရီလုတ်တယ်တက်ဆိုင်ဟာအရင်လက်နက်ကန်အဖွဲ့အစည်းရဲ့သဘောတူညီချက်နဲ့သူလုတ်တာဟုတ်ဗျာအဲ့တော့အမေရိကန်ကသူကဒါကိုတရားမဝင်ဘူးလူသိုးကိုင်းဘာကိုင်းနဲ့ပြောပြီနဲ့သူကရင်ရောသူဘာထောက်ပြနိုင်လဲဒီပြုတ်တွေကထောက်ပြနိုင်တော့ကရင်ကဒါလက်ခံတာတာပေါ့ဗျာ
ဆိုတော့အဲ့မှာဒေတာဖွံ့ဖြိုးရေးအတွက်ကတကယ်အထောက်အကူပြုနိုင်လို့ဆရာကြီးဆောက်ပါကတချို့ဒေတာကန်တချို့ကလည်းပြောကြတယ်ပြုတ်တွေကအလုပ်သမားတွေကိုအောက်ခြေသိမ်းအလုပ်သမားအစားသူစီကခေါ်လာကြတယ်ဆိုပြီးတော့ဒါတကယ်ကြီးလဲလဲယူတော့ပဲဒေတာကန်တွေအလုပ်ရတယ်ဆိုတော့ပြောကြပါတယ်ဒီကိစ္စရောလက်ခံမင်ပဲရှိပါလားဆရာ
သူကျွန်တော်နေရာမိတော့တော့တရုတ်ကသူကအတတ်ပညာအဆင့်မြင့်တယ်ပုံများသူကဒီ electronic transaction တွေဘာတွေပါသူလုပ်ဖို့လို့ဘာလို့ဆိုတော့တရုတ်ကအများသောအားဖြင့်ကဗမာနဲ့အများကြီးအဆင့်မြင့်နေတာဟိုရာဒီစက်မှုဘက်မှာဟိုအတတ်ပညာဘက်မှာအဲ့တော့သူကသူ့အလုပ်သမားနဲ့သူလာတာပေါ့ဒီဗမာကတော့အလုပ်ကျန်းတော့ပဲသုံးတာပေါ့ဆိုတော့လောလောဆယ်ကတော့ဒီသူတို့လာတယ်လေဆိုတာသူတို့အကျိုးရှိဖို့ကအဓိကပုံများဟိုဗမာအကျိုးရှိတယ်မရှိဘူးဆိုတာတော့သူတို့လည်းဒါသိပြီးတော့ဟိုအာယုံထားအောင်မဟုတ်ဘူးအဲတော့ဗမာဘက်ကလည်းဒါကိုယ့်ဘက်ကအကျိုးရှိအောင်ကိုတက်နေတော့ကိုယူဖို့ဗျာဒါပဲရှိတယ်ကိုမယူနိုင်ရင်တော့ဒါကိုရှုံးတာပေါ့ဆိုတော့ဒီတရုတ်ကဟိုအရင်ဆုံးကဟိုကိုကျော်စံတာတို့မှတ်မိပါလိမ့်မယ်တရုတ်သူတွေပေါ့ဗျာဟိုဂျာကေရှိတ်တက်ပြီးဟိုရှမ်းပြည်ကဝင်လာတော့1951လောက်ကနေစပြီးဝင်လာတော့သူဘာမှသူတို့မှကြောက်တော့ခံပါရှိမယ်ရှမ်းပြည်မှာဘာမှမရှိဘူးသူတို့ရဲ့ဒီလက်နက်ကင်ဒေါ်လာကြီးကွန်မြူနစ်စနစ်ကြီးကိုသူဘိန်းနဲ့သူအောက်ကူလောက်တာဟုတ်ရအဲ့တော့ဘိန်းကုန်ကူးတဲ့အထဲမှာဖိုင်းရတရုတ်တီနဲ့ဗမာကာကွယ်ရေးကခွန်စာတို့အလောဆင်ဟာနိုဗာတို့ပါလာပြီးနောက်ဆုံးမိတ်ကြတော့ဒီဘိန်းချရဲ့အထဲမှာဗမာစစ်တပ်ပါပါလာတာပေါ့ဗျာအဲ့တော့ဒီဘိန်းကစရိုက်တာဒီတရုတ်ကနေစရိုက်တာပေါ့အဲ့ဒီကအဆွဲပွားကြီးကအခုလည်းဒီလေဟိုဗမာကြီးကကြံနေတော့မယ်။အခုဒါစထားတယ်ဆိုတာကျွန်တော်မြင်တော့ဒီသူကြောက်တော့နောက်ကထိုင်းလို့ကျွန်တော်မြင်တယ်။ထိုင်းစီဝါရေးကိုတရုတ်ကတကယ်လုံကြီးဥတာတာပဲ။အဲ့တော့တရုတ်ကထိုင်းနဲ့လုပ်တယ်ဆိုအရင်တော့ကဘင်းချာတုန်းကလည်းဒီလိုပဲလောစင်ဟောင်ဖမ်းမိတာထိုင်းမှာခေါ်စာလဲထိုင်းမှာပဲ။အကုန်လုံးဒီဘိမ့်မောင်ကိုဒီအားလုံးထိုင်းမှာအခြေခံတယ်။အဲ့တော့လူသိုးကိုင်းကိုထိုင်းကဘယ်လိုပဲလုပ်လို့သူမိသူဟာနဲ့သူလက်ခံတာပဲ။တရုတ်မာဖီးယားကလည်းဟောင်ကောင်မှာရှိတယ်ထိုင်းမှာရှိတယ်ဗါလည်းအရင်ဒီကရင်မှာဒီနေဆက်စီမံကိန်းတွေလှုပ်လှမ်းကြည့်လို့
ကလန်အင်တာပရိုက်ဆိုပြီးတော့ဩစတြေးလျားဒီနိုင်ဂျီးရီးယားဆိုတဲ့လူဟာကရင်ဘိုးချုပ်နာတာဘူမြနဲ့ပေါင်းပြီးတော့ဒုက္ခတဲ့စကားကိုမြို့တယ်မယ်ဆိုပြီးတော့အကြီးအကျယ်လုပ်ပြီးနောက်ဆုံးပိုင်းကမှဒီလူလူလိမ်မှန်းပြီးတော့စင်ကာပူမှာတရားစွဲကြပါကြနဲ့သူငွေရင်းစိုက်ထုတ်တဲ့ဒီအမေရိကန်နဲ့ဂျပန်နဲ့တောင်အဲဒီသူတို့စင်ကာပူမှာတရားစွဲတဲ့အဖြစ်ကိုရောက်သွားနေဆက်မှာလူစကားနေထောင်ပြီးတော့လို့လို့ရှိရင်နေဆက်ကလူတွေကြီးပွားမယ်ဆိုပြီးတော့ဘိုးချုပ်နေသားမျိုးဘိုးမရတို့ဘာလို့ကတော့ဒါကရင်လူမျိုးကောင်းစားရေးအတွက်ဆိုပြီးသူတို့ကတော့စိတ်ပါနဲ့ပါလောက်တာပေါ့ဗျာနောက်သုံးပိုင်းကျမှဒါလူလိမ်မှန်းသိတယ်ဆောအတယုတ်ကလည်းဒါမျိုးမဖြစ်နိုင်ဘူးလို့မပြောနိုင်
ဒီနေသက်မှာလည်းဝါရောမိုင်းလာရောဝါဒေသာရောမိုင်းလာရောဟာတရုတ်နဲ့စီးပွားရေးလုပ်ပြီးအဖြစ်ခက်ရဆွေးရေးလုပ်ပြီးတော့နှင်းနေတဲ့အတွင်းမှာပဲတကယ်ဖုန်ချွတ်တဲ့ဒေသတွေဖြစ်လာပြီးဆိုတော့တော်တော်များများတရင်းလာဆရာတွေတရင်းသမားတွေသူခေါ်ပြခဲ့ပါတယ်ဆိုတော့အဲ့ဒီကိစ္စကိုတော့သူကတော်လေးချီးကျူးပြီးရေးကြပါတယ်ဆိုတော့ကျွန်တော်စဉ်းစားတာကရှေးပုဂ္ဂိုလ်အပေါ်ဝင်ဒီမြို့သစ်တွေတော့အဲ့လိုမျိုးဖြစ်မလာနိုင်ဘူးလား
ဒါတော့ဒေသခံကရင်အဖွဲ့အစည်းပေါ်မှာမူတည်တာပေါ့ဗျာဟိုကရင်ပြည်ကကရင်လက်နက်ကိုင်အဖွဲ့ဟာအစိုးရနဲ့ညီညာရေးလုပ်တာတော့သုံးလေးဖွဲ့ရှိတယ်ဟလားဟို KNU ကလည်းရှိတယ်ဟို Peace Council ကလည်းရှိတယ် BKB ကလည်းရှိတယ်ဟိုနေဆက်တိုက်ကလည်းရှိတယ်အမျိုးမျိုးရှိနေတော့ဟိုတနည်းအားကရင်အဖွဲ့တစ်ခုနဲ့သဘောတူညီချက်ယူတယ်ဆိုနောက်တနည်းအားလည်းတစ်ဖွဲ့နဲ့သဘောတူညီချက်ယူတာပဲဒီနေရာမှာကျွန်တော်သွားပြီးတော့စဉ်းစားမိတာဒါဒီဟိုဒီတရုတ်ကိုအခြေခံပြီးတော့စီးပွားရှာဖို့ကြံစည်တဲ့လက်နက်ကိုင်ဖွဲ့စည်းတွေရှိတယ်လို့ဟိုဖားပွန်ခရိုင်မှာတန်လွင်ညီညာရေးဥယျာဉ်ဆိုပြီးတော့ Saving Peace Park ဆိုတာရှိတယ်အဲ့ဒါသူထောင်ထားတာကတနည်းလောက်ရှိပြီဧကတသန်းခွဲလောက်နေရာမှာသူလုပ်ထားတာကျော်ပေါင်း300ကျော်ရှိတယ်ဒီအောက်ခြေကနေစပြီးလုပ်တဲ့ဥစ္စာပေါ့ဗျာအဲ့တော့ညီညာရေးမှာအောက်ခြေအဖွဲ့အစည်းမပါရင်လုပ်လို့မရဘူးအပေါ်ရန်ကွက်ပြီးလုပ်လို့မရဘူးဒါမှမဟုတ်အောက်ခြေအဖွဲ့အစည်းတွေနဲ့လုပ်တယ်ဆိုပြီးတော့တန်လွင်ညီညာရေးဥယျာဉ်ဆိုပြီးတော့လုပ်တယ်အဲ့ဒါကိုမကြခင်ရပဲဒါ UNDP ကုလသမဂ္ဂကနေပြီးတော့ Equator Price ဆိုပြီးတော့တောင်းချင်းရင်လိုက်သေးတယ်ဒါကိုအစိုးရကပြည့်ပြီးအပြည့်မှမပြူသေးဘူးဘာလို့လဲဆိုတော့ဘာပုံဆိုင်မှာလဲအခု KNU နဲ့ဟိုတိုက်ပွဲတွေဖြစ်နေတာရှိတယ်ဒီဖြစ်တွေ့တိုက်ပွဲလေးတွေပေါ်ကြမကြခဏဖြစ်တယ်ဒါဒီ complaint တွေနဲ့ခဏခဏပြင်နေကြတယ
်ဟုတ်ကဲ့သူဒီတရင်ပြည်နယ်ကတရုတ်စီမံရေးမျိုးသစ်တွေမှာလည်းပဲအစိုးရရဲ့ထိန်းချုပ်မှုတရားဥပဒေလောက်ပါသိရှိဘူးအစိုးရခွင့်ပြုထားသဘောတူရနည်းနည်းဘလို့ကြိုက်လို့လုပ်နေဆိုတဲ့သဘောမျိုးတွေ့ရတော့အစိုးရထိန်းချုပ်မှုကဘလောက်အရေးကြီးလဲကျွန်တော်စဉ်းစားမိတာဝါရိုမိုင်းနာရိုမှာအစိုးရထိန်းချုပ်မှုလုံးဝမရှိဘူးထင်ပါတယ်သူတို့တရုတ်နဲ့စပီးစီးပွားရေးလုပ်တော့အခုဖွန်ဖွတ်တူတက်လာတဲ့ကိစ္စမှာဝါရှင်လုံးဝစီးကြကိုသူတို့ကသူတို့လုပ်နေတာပါဆိုတော့အခုဒီကြေစားတွေကလည်းအစိုးရထိန်းချုပ်မှုမရှိဘဲနဲ့လုပ်ရင်တော့သူတို့လိုဖွန်ဖွတ်မတွေ့တက်လာနိုင်ဘူးလားအစိုးရထိန်းချုပ်မှုကဘလောက်အရေးပါတယ်လို့ထင်ပါတယ်ဒီကိစ္စမှာ
အခုဒီအရင်ငယ်ဆက်ကမျိုးတွေမှာတော့တချို့မျိုးတွေမှာဟိုဥပမာရွှေကုတ်ကိုဆိုလို့ရှိရင်ဒါဒီ investment commission ကအနေနဲ့ခွင့်ပြုချက်ပေးတာလေခွင့်ပြုချက်ပေးတာနေနေသူတို့လောက်တာများများဆိုပြီးတော့ဆိုတော့ဘိုးအစိုးရကြီးကြပ်မှုကတော့မရှိသလောက်ပဲလို့ကျွန်တော်ထင်တယ်တင်ရလည်းပဲသူအောက်ခြေဟိုတတ်မှုတွေကတော့ဩသာရှိပုံရတယ်လေကိုနေစားပေစားကြီးရှင်းနေတော့ကိုပိုင်နဲ့နေမှာကိုခွင့်ပြုတဲ့သဘောရှိတာပေါ့
ဆိုတော့ဝါရုမိုင်းလာရုလည်းအဲ့လိုပဲလုခတ်ကြတာအစွာခင်းတုံးနဲ့ကင်းကွာပြီးတော့ဒီကိုလုခတ်ကြတယ်ဒါပေမဲ့သူကပုံစိုးတုတ်တက်လာတဲ့ဆူရောဒီတွေကအသိမှတ်ကြည့်ကြတယ်ကျွန်တော်သိမှလားဒီဒေတာမှာရောအဲ့လိုဖြစ်မှနိုင်လားအစွာလည်းကိုမရောက်ကြည့်တိုင်းအောင
်အဲ့ဒါသူတို့ခုနဝါရောကျွန်တော်မြင်တော့ဝါမှာသူကစီးလုံးမြင်ရတယ်ကြာဝါသူရှိတဲ့လူနဲ့သူကဘို့ချုပ်ကင်မှုနဲ့သူကယူပြီးတော့ဟိုအပေါ်စီးနဲ့သူကအကုန်လုံးလှုပ်ဆိုအကုန်လုံးလှုပ်တယ်။ဆိုကရင်မှာတို့မဖြစ်ဘူးလို့ကျွန်တော်ထင်တယ်။ကရင်မှာဘိုးချုပ်ကင်မှုကအားနေတယ်။ကရင်မှာအောက်ခြေရနေပြီးတော့အဖွဲစီးအမျိုးမျိုးကွဲနေတာများတယ်။အဲ့တော့ဘလောက်ထိအောင်ရေရှည်ခံမယ်ဆိုတော့မပြောနိုင်ဘူး။တကယ်ဒါတွေပြက်ပြီဆိုလို့ရှိရင်တော့ဒီအစာဦးတွေရောဘာတွေရောအကုန်စစ်မြေပြင်ဖြစ်ကုန်ရင်တော့မတတ်နိုင်ဘူးပေါ့။အ
ကျဉ်းနောက်ဆုံးတစ်ခုမေးချင်တာဆရာဒီစီမံကိန်းကိုပထမဆုံးထောက်ပြဝေဖန်တာကအမေရိကန်သုတေသနသင်းတန်အဖွဲ့တစ်ခုကဖြစ်ပါတယ်။ဆိုတော့အဲ့ဒီသင်းတန်မှာစာရန်တည်ရတဲ့ပုဂ္ဂိုလ်တယောက်ကိုကျွန်တော်အင်တာဗျူးမျိုးတော့သူကဒီစီမံကိန်းဟာတရုတ်လုပ်တာမို့လို့သူတို့ဝေဖန်တာမဟုတ်ဘူး။တရုတ်ကတရားသဖြင့်စီးပွားရေးဖွံ့ဖြိုးအောင်လုပ်ရင်သူတို့ဘာမှပြောစရာမရှိဘူးဆိုပြီးတော့ဆိုပါတယ်။ဆိုတော့တချို့ကစဉ်းစားကြတာကအမေရိကန်ကတရုတ် တယ်လောက်တာမလို့သူဝိပန်ကြီးဖြစ်တယ်နိုင်ငံရေးအဖြစ်မြန်မာနိုင်ငံမှာတရုတ်ဝင်ဆက်တာကိုသူမလို့ခြင်းလို့ဆိုပြီးတော့ပြောကြပါတယ်အဲ့ဒါဘယ်လောက်ဖြစ်နိုင်ရဲ့ထင်ပါလဲ
ဟိုသူတို့ကတော့သူတို့အမြင်ပေါ့ဗျာသူတို့အမြင်နဲ့ဘာပဲပြောပြောဒီလက်တွေ့မှာဟိုလက်နက်ကိုင်အဖွဲ့အစည်းဆိုတာသူတို့မှာဒီ ideology မရှိဘူးဗျာသူကလက်တွေ့စားရမယ်ကိစ္စကိုသူတို့ realistic ပေါ့ဗျာအဲ့တော့သူကတရားဝင်တာမဝင်တာသူတို့ view မဆိုင်ဘူးအဲ့လက်တွေသူတို့ဘာအကျိုးအမြတ်ရှိမယ်ဆိုတာသူတို့ကြည့်ပြီးလုပ်တာပဲအဲ့တော့ဒီလက်သက်ကင်ဖွဲ့စည်းရမ်းရတယ်လို့ပဲသူက realist တွေပေါ့လေ idealist မဟုတ်ဘူးအဲ့တော့ idealist ကနေပြီးတော့ဒါကိုမှန်နေပါတယ်ဆိုပြီးတော့သွားဆုံးဖြတ်လို့မရဘူးသူတို့ကသူတို့ရဲ့ဒေတာမှာသူတို့လက်သက်ကင်ဖွဲ့စည်းအတွက်ဘာအကျိုးရှိမယ်အကျိုးရှိတာကိုသူတို့လုပ်တာပဲ